တရုတ်နိုင်ငံကဥပဒေပညာပမောက္ခတော်ဦးဟာသမ္မတရှီကျင်းပင်အစိုးရအကြောင်းပုတ်ခတ်တဲ့စာတမ်းနဲ့ရေးသားခဲ့တာကြောင့်ဘေကျင်းမြို့မှာဖမ်းခံလိုက်ရပါတယ်။ယူဇန်ဂရန်ကိုတရားစင်ကျော်တဲ့ရဲတွေကတနင်္လာနေ့မနက်မှလာပြီးသူ့အိမ်ကနေဖမ်းခေါ်သွားကြတယ်လို့သူ့ငွေချင်းတွေကပြောပါတယ်။သူ့ငွေချင်းကန်ရှောင်းနှန်းရဲ့ပြောပြချက်အရကွန်ပျူတာနဲ့စာရေးစာတမ်းတွေကိုလည်းသိသိသွားကြောင်း The New York Times သတင်းစာကဖော်ပြပါတယ်။သူဟာခြံတူးအနောက်တော်မင်းကိုလဲပတ်သွားလာနေစဉ်ပြည်ထစာမှုဆွဲမှုနဲ့ဆွတ်ဆွဲခံထားရတာဖြစ်ကြောင်းရဲတွေကပြောတယ်လို့သူ့ဇနီးကဆိုပါတယ်။ယူဇန်ဂရန်ကဘေကျင်းမြို့ကနာမည်ကြီးတပ်သူဖြစ်တဲ့ရှင်ဟွာတပ်သူမှာ2019နှစ်ထိနှစ်ပေါင်းများစွာပို့ချတင်ကြလာခဲ့သူဖြစ်ပါတယ်။ဒါပေမဲ့သူဟာသမရရှိရဲ့အာဏာအုပ်ချုပ်မှုတင်းကျပ်လာတဲ့အပေါ်ပုတ်ခတ်ရေးသားခဲ့ပြီးတဲ့နောက်စာတင်တာတွေနဲ့သူ့စေတနာပြုတာတွေကိုတားမြစ်ခံလိုက်ရပြီးနေအိမ်အကျယ်ကျုံးနဲ့ဖမ်းဆီးခံလိုက်ရပါတယ်။ဖေဖော်ဝါရီလထဲမှာရေးသားထုတ်ဝေခဲ့တဲ့သူ့ဆောင်းပါးထဲမှာတရုတ်ရဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်လှုပ်ဝက်မှုနဲ့လိမ့်လည်လှည့်ပြားမှုတွေအကြောင်းအပြစ်တင်ရေးသားထားပြီးဒီဗိုင်းရပ်စ်ကိုဝူဟန်မြို့မှာစတင်တွေ့ရှိခဲ့ပြီးတဲ့နောက်ကမ္ဘာ့ကပ်ရောဂါအသွင်ပြောင်းသွားပြီးကမ္ဘာတစ်ဝှမ်းကလူပေါင်း17.4သန်းကိုဖျားနာစေပြီးသေဆုံးသူဦးရေ9,300ကျော်ရှိပြီဖြစ်ပါတယ်။